မြန်မာကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလွင်ပါဝင်အမေရိကန်ပြည်ထောင်စုဟာဝိုင်ကျွန်းဟိုနိုလူးလူးကိုရောက်နေတဲ့အာဆီယံကာကွယ်ရေးဝန်ကြီးတွေနဲ့အမေရိကန်ကာကွယ်ဝန်ကြီးချက်ခဲကဲတို့ဟာတဘာဝဘေးရန်တွေကာကွယ်ရေးကိစ္စတွေကိုဆွေးနွေးနေကြပါတယ
် Our efforts to bring our capabilities together as countries who share our futures our interests our histories
ဝန်ကြီးဟေဂယ်ပြောတာကကျွန်တော်တို့လုံနိုင်စွမ်းတွေကိုပေါင်းစည်းယူနိုင်ဖို့ဒီမှာစူးစမ်းနေကြမှာဖြစ်တယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ရဲ့အနာဂတ်တွေမှာတမိုင်းကပါထပ်တူမျှဝေခန်းစားနိုင်တာတွေရှိခဲ့လို့ဖြစ်တယ်။တကယ်တော့စွမ်းဆောင်မှုတွေကိုပူးပေါင်းဆောင်ရွက်ကြကြမှာဖြစ်တယ်လို့ဆိုတာပါ။ဒါအပြင်သူကအဓိကပူးပေါင်းလှုပ်ဆောင်ကြမှာကတော့ဒီနေ့စဆွေးနွေးတဲ့လူသားချင်းစာနာမှုအထောက်အကူပေးရေးကိစ္စ၊တဘာဝဘေးရန်တွေရဲ့ကာကွယ်ရေးကိစ္စတွေမှာဒေသတွင်းနိုင်ငံတွေနဲ့အရင်ကထက်ပိုပြီးပူးပေါင်းဆောင်ရွက်ဖို့ဖြစ်တယ်လို့ဝန်ကြီးဟေဂယ်ကပြောသွားတာဖြစ်ပါတယ်။ပလဲစိကမှာရှိတဲ့ Pacific Data ရေဒါစကန်ဌာနချုပ်အပြင်ဆူနာမီနဲ့တိုက်ဖုန်းမုန်တိုင်းတန်ကာကွယ်ရေးချုပ်တင်တည်ပေးချက်ထုတ်ပြန်ဖို့ပင်လယ်ရေမျက်နှာပြင်တက်ကြစောင့်ကြည့်တဲ့ဌာနတွေကိုလည်းအာဆီယံကာကွယ်ရေးဝန်ကြီးတွေတွားရောက်ကြည့်ရှုခဲ့ကြပါတယ်။အာဆီယံကာကွယ်ရေးဝန်ကြီးတွေကိုအမေရိကန်ပြည်ထောင်စုမှပထမဆုံးအကြိမ်အဖြစ်ထူးထူးခြားခြားအခုလိုဖိတ်ကြားပြီးအလွတ်တဘောတွေ့ဆုံနေတဲ့အချိန်ဟာအာဆီယံဥက္ကဋ္ဌအဖြစ်မြန်မာနိုင်ငံကလည်းပထမဆုံးအကြိမ်ဖြစ်လာတာနဲ့တိုက်ဆိုင်နေပါတယ်။အမေရိကန်ရဲ့အာရှပစိဖိတ်ဒေသကိုပြန်လည်အာယုံဆိုင်ရေးမူဝါဒတိုက်အောက်မှာစဖြစ်လာတဲ့ဒီအာဆီယံကာကွယ်ရေးဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးပွဲအပြီးအမေရိကန်ကာကွယ်ရေးဝန်ကြီးဟေဂယ်ဟာတရုတ်နဲ့ဂျပန်အပါအဝင်အာရှပစိဖိတ်ဒေသနိုင်ငံတွေကိုခရီးထွက်ဖို့စီစဉ်ထားပါတယ်ခင်ဗျာ။